ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ခုကြားတိုက်ပွဲထပ်မံဖြစ်ပွားရာကကိုဝင်ဆောင်အမျိုးသမီးတဦးအပါအဝင်လူလေးဦးလက်နက်ကြီးကြီးထိမှန်ဒဏ်ရာရခဲ့သလိုစစ်ရှောင်တွေလည်းထတ်တိုးလာတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါနမ်တူမြို့နယ်နမ်ပန်ရွာအနီးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ခုဖြစ်တဲ့ TNLA တအန်းပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားတိုက်ပွဲထပ်မံဖြစ်ပွားရာကဒေသခံတချို့ထိခိုက်ဒဏ်ရာရခဲ့ကြတာပါ။ကြာသပတေးနေ့ညနေ၄နာရီလောက်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး TNLA ကဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။မြစ်ကရော်ဒီနမ်ပိုင်ရထနာမှာဖြစ်တဲ့ကျွန်တော်ဖော်ရနမ်ပိုင်ရည်တလာတော့ဒီအဖေကဘောနဲ့နမ်ပိတော့ဒီပြေဝဲဆက်ဖြစ်ပေါ်တော့ဖြစ်အင်းမေလီမိုက်ခွဲရမယ်နားနိုင်နိုင်လို့ဖြစ်တယ်
တိုက်ပွဲဖြစ်ပွားချိန်မှာနမ်ပန်ရွာအတွင်းကိုလက်နက်ကြီးကြီးကြားရောက်တာကြောင့်ကိုဝင်ဆောင်တဦးအပါအဝင်၄ယောက်ထိခိုက်ခဲ့ကြောင်းစစ်ရှောင်တွေကိုကူညီပေးနေတဲ့နမ်တူမျိုးကဦးဆိုင်ပန်းညံကပြောပါတယ
်လက်နက်ကြီးကြားတာပေါ့အဲ့ဒါကြီးစားပြတ်မဲ့တော်လတီဘောကြာပြီးမှအဲ့ဒီအိမ်ကမှနေကြလူတွေကိုချိမိကစားတယောက်မှ၃ယောက်ကိုယ်တည်းကဟိုစားဘောအသက်၁၀ကိုနေမပြေုံပို့ထားတယ်နမ်သူစေ
ထိခိုက်ဒဏ်ရာရသူတွေဟာအသက်အန္တရာယ်မစိုးရိမ်ရာကြောင်းနဲ့တက်တာလာပြီးဖြစ်ကြောင်းလည်းပြောပါတယ်တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာတော့နမ်ပန်ရွာသားတွေဟာမန်ဆန်ရွာကိုတင်းရှောင်လာတာကြောင့်စစ်ဆောင်ဦးရီထတ်တိုးလာနေကြောင်းဦးဆိုင်ပညာကဆက်ပြောပါတယ
်အချိန်နည်းရတော့ဖြတ်ဖြစ်မဲ့အလားလာရှိသားဆိုတော့သူတို့ခုအဲ့နမ်ပန်ရွာသူတွေအလုံးခုကျွန်တော်မန်ဆန်ကိုရောက်နေနမ်ပန်ရလူ53ယောက်ပေါ့သူကဖတ်ပြီးရောက်လာအလုံးခုကျွန်တော်တို့လူတိရောလူဟောင်းရောဆိုလို့ရှိရင်ရှိတယ်300ကျော်လောက်ရှိတယ်
ဒီကနေ့မှလည်းနားတုံရွာဘက်မှာလက်နေကြီးပြစ်ခတ်တံတွေကြားအကြောင်းနဲ့စစ်ရှောင်တွေထက်ရောက်နိုင်ပွဲရှိကြောင်းလည်းခံမှန်းပြောဆိုပါတယ်။ RCSS ကတော့သူတို့တပ်ဖွဲ့ကို TNLA ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းနဲ့နမ်ပန်ရွာအတွင်ကြောက်တဲ့လက်နေကြီးဟာ TNLA ကပြစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဒေသခံတွေကတော့ဘယ်ဖွဲ့လက်ချက်ဆိုတာကိုအတည်ပြုချက်မပေးပါဘူး။မြန်မာနိုင်ငံကလက်နက်ကိုင်ပြိပခအတွင်းမှာအရက်သားထိခိုက်သေးဆုံးမှုတွေအပေါ်စိုးရိမ်ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကလည်းပြောဆိုထားကြပါတယ်လူ့အခွင့်အရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့စစ်ပွဲအတွင်းအရက်သားတွေထိခိုက်မှုမရှိစေဖို့လက်နက်ကိုင်အဖွဲ့တွေမှာတာဝန်ရှိကြောင်းထောက်ပြထားပါတယ်
အဝင်ပတ်သက်တဲ့တပ်ဖွဲ့တိုင်းဖွဲ့စည်းတိုင်းအရက်သူအရက်သားတွေမကဘဲနဲ့ခုနလိုအမျိုးသမီးနဲ့ကလေးတွေကိုကာကွယ်ပေးရမယ်တာဝန်ရှိပါတယ်ဂျနီဗာကွန်ဗင်းရှင်းဆိုတဲ့အကြောင်းအရာကတနိုင်ငံနဲ့တနိုင်ငံဖြစ်ဖြစ်မှာမဟုတ်ဘူးပြည်တွင်းမှာဖြစ်ပျက်နေသောအစ်စ်ပွဲဆိုင်ရာအလိုလိုတရားမှုရှိပါတယ်ဒါပေမဲ့ဘယ်လိုပဲကြည့်လို့ကြည့်လို့ဒီဟာတွေကအမြတ်ဆုံးလည်းရဲ့ဖို့လိုအပ်တယ်ဒါဒီမဖြစ်အောင်လည်းတားဆီးဖို့လိုအပ်တယ်လို့ဖြစ်လာတဲ့ကိစ္စမှာလည်းအမြန်ဆုံးဓာတ်တွေကိုကျွန်တော်တို့အရေးယူဆောင်ရွက်နိုင်ဖို့ကြီးကြိုက်တဲ့သူတွေကိုလိုအပ်တယ်လို့ဝိုင်းဝန်းပြီးတော့ပြန်လည်နလန်ထအောင်လှုပ်ဆောင်ပေးဖို့အတွက်ပါဝင်ဆက်သက်တဲ့အဖွဲ့တွေအားလုံးတာဝန်ယူပေးကြပါတို့ကစစ်ကိုတားဆီးပေးကြပါလို့တိုက်တွန်းလိုပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာနေမည်ပိုင်ဆိုင်မှုအတွက်ငင်းပွားရာကဒီလ9ရက်နေ့ကစတင်ပြီး SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ TNLA တအန်းပလောင်ပူးပေါင်းတပ်တွေနဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီကနေ့အထိဆိုရင်တိုက်ပွဲပေါင်း၄ချိန်လောက်ဖြစ်ပွားခဲ့ပြီးလက်ရှိမှာလည်းစီးရီးတင်းမာမှုတွေဆက်လက်ရှိနေဆဲဖြစ်ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်